ထိုင်းနိုင်ငံရဲ့ဇက်ကအဓိကကုန်သွယ်မြို့ဖြစ်တဲ့မြောက်ဒီမြို့ကိုပြန်လည်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေကို KNU ပူးပေါင်းတပ်တွေဘက်ကပြန်လည်တိုက်ထုတ်နေပါတယ်။တစ်ချိန်တည်းမှာပဲအဒီဒေသတွေမှာအုပ်ချုပ်ရေးတည်ထူထောင်မှုကရင်လက်နက်ကိုင်အစုအဖွဲ့တွေအကြားညှိနှိုင်းဆွေးနွေးနေတယ်လို့ KNU ကရင်မျိုးသားအစည်းအရုံးကပြောပါတယ်။ဒီအကြောင်း writer သတင်းကိုအခြေခံပြီးကိုသားညူကပြောပြမှာပါ။
မြောက်ဒီမြို့ကတော့ KNA ဆိုပြီးတော့နာမည်ပြောင်းထားတဲ့ရခိုင်ကရင်နယ်ကြားစောက်တပ်တွေကထိန်းချုပ်ထားပြီးတော့မြို့အခြေအနေကတော့ပုံမှန်အတိုင်းလဲပတ်နေတာပါမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတော့နေဆက်စည်းကိုကြောခိုင်းထားပြီးတော့မြောက်ဒီမြို့နဲ့တဖက်နိုင်ငံမဲဆောက်မြို့အခုတရားမှတ်နှစ်ဝင်းအတွင်းမှာဂရုတွေတူးပြီးတော့လာမဲ့စစ်ကူကိုစောင့်နေတဲ့ပုံရပါတယ်မြောက်ဒီမြို့ဝင်းကျင်ကစစ်ကောင်စီတပ်စခန်းတွေကိုတော့ KNU နဲ့တော်လိုင်းပူးပေါင်းတပ်တွေကသိမ်းယူထားပါတယ်မြောက်ဒီမြို့ကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေကို KNU ပူးပေါင်းတပ်တွေဘက်ကကြားဖြတ်တိုက်ခိုက်လို့စစ်ကောင်စီတပ်တွေအထိနာနေတယ်လို့ KNU ကရင်မျိုးသားအစည်းအရုံးပြောခွင့်ရသူဖရူဆော့ဒေါနီက writer သတင်းဌာနကိုပြောပါတယ်
Today I got the information from the front line
ဒီနေ့ပဲရှင်းတဲ့ကသတင်းရပါတယ်တီတာရောတန်ရောမျိုးကြောင့်အားလုံးပေါင်းရင်100လောက်ရှိတယ်လို့ပြောပါတယ်အတော့ကိုများတဲ့ကိန်းကနပါဆိုတော့သူတို့လွယ်လွယ်နဲ့လာလို့မရပါဘူးအကဲခဲတွေနဲ့ကျွန်တော်တို့ပဲဟန်တာတာတွေကိုကြုံရမှာ
စစ်ကောင်စီဘက်ကတန်ကြက်ကကားဒဇင်းနဲ့စစ်ကားဒဇင်းဆုံးရှုံးခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကခုလိုမျိုးဆုံးရှုံးထိခိုက်မှုတွေနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူးပြီးခဲ့တဲ့သတင်းပတ်အကုန်တောက်ကြနေတော့ကတော့မြောက်ရီကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်တွေကြားဒီကွန်ကရစ်နဲ့ကွန်ကရစ်ဘက်ကအမှတ်၁အာရှလမ်းမကြီးပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဖရူဆော့တော်နီကပြောပါတယ်မြန်မာမြောက်ပြည်မြို့တွင်းမှာတော့ KNU ခေါ်တဲ့ BGF ကင်းနေကြသောတပ်တွေကလုံခြုံရေးယူထားတာမို့မြောက်ပြည်မြို့ကို KNU ကထိန်းချုပ်နိုင်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးမြောက်ပြည်မြို့စောက်တန်းဖြစ်တဲ့ခလာရ295ကနေဆုတ်ခွာပြီးတော့မြက်ဆက်ချစ်ကြီးဒရာမီတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုလည်းကင်းနေကြသောတပ်တွေဘက်ကရိတ်ခါထောက်ပံ့ပေးနေတယ်ဆိုပြီးတော့ VOA ကသိရပါတယ်မြောက်ပြည်မြို့မှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေအားလုံးဆုတ်ခွာခဲ့ရတဲ့နောက်မြက်ဆက်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပြည်သူတွေဘေးကင်းလုံခြုံရေးအတွက် KNU မြို့သားအစည်းအရုံး KNU ကဆက်ပြီးတော့ကြိုးပမ်းဆောင်နေတဲ့အကြောင်း KNU ဘူဌာနချုပ်ကဧပြီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။မြောက်ပြည်မြို့အုပ်ချုပ်ရေးအတွက် KNU လက်နက်ကိုင်အဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေပါတယ်လို့ KNU ပြောခဲ့ရသူကတော့ပြောပါတယ်။
But you know that we take over Myanmar town but we stay in the process of how to negotiate how to talk to
မြောက်ပြည်မြို့ကိုတော့ကျွန်တော်တို့သိမ်းထားပြီးပါပြီဒါပေမဲ့ကျွန်တော်တို့ခရင်အဖွဲ့အစည်းတွေအကြားဘလို့စုစည်းရှေ့ဆက်မလဲဆိုတော့ကိုညှိနှိုင်းနေတော့ရှိပါတယ်ဖြစ်နိုင်သမျှတော့မြန်မြန်ကျွန်တော်တို့အုပ်ချုပ်ရေးထူထောင်ရအောင်ပါကျွန်တော်တို့အတူတူလောက်ကိုင်းဆောင်ရွက်ဖို့လိုပါတယ
်ကရင်ချင်းချင်းညီညွတ်ပြီးတော့အုပ်ချုပ်ရေးတရားထူထောင်မှုဆိုတာကတော့အချင်းယူရလိမ့်မယ်လို့ KNU ပြောခွင့်ရသူကပြောပါတယ
် type but one thing very important for us that we need unity
ကျွန်တော်တို့အတွက်တော့ရေးချီးတဲ့အချက်ကတော့ကျွန်တော်တို့ညီညွတ်ဖို့ပါတယ်
and then we work together
ဒါပြီးရင်တော့တခြားလူမျိုးတွေနဲ့အတူတခြားအင်အားစုတွေနဲ့အတူလက်တွဲပြီးဒီစစ်တပ်ကိုတိုက်ရပါမယ်ပြီးရင်တော့နိုင်ငံရေးအရာအခြေခံပုံသဘောထားယူရပါမယ်ကျွန်တော်တို့ရဲ့အရေးကျွန်တော်တို့ရဲ့ရည်တည်ချက်နဲ့လူထုနဲ့အတူဒီအာဏာသိမ်းမှုကိုအနိုင်ယူရပါမယ်
မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်နိုင်ငံဟွာမှာဒီလက်နက်ကိုင်တော်လှန်မှုတွေပေါ်လာပါတယ်။ KNU အဖွဲ့အစည်းဟာဒီ NCA တနင်္ဂနွေအဖြစ်ခတ်စရာဆေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းခြင်းအဖြစ် NCA ပြတ်ပြဲခဲ့တယ်ဆိုပြီးတော့ KNU အပါအဝင်လက်နက်ကိုင်အဖွဲ့တချို့ကဒီစာချုပ်ကနေပြီးတော့ပြန်နှုတ်ထွက်ခဲ့ပါတယ်။အဲ့နော်2023အကုန်ရှမ်းမြောက်တိုက်ပွဲတွေကစပြီးတော့စစ်ကောင်စီအနေနဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ကရင်ပြည်နယ်အတွင်းမှာလည်း KNU နဲ့ PDF ပြည်သူ့ကာကွယ်ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်းတွေကိုသိမ်းယူလာပြီးရှိခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ကိုနိုင်ယူဖို့ဆိုရင်တော့မတူတဲ့လူမျိုးအုပ်စုတွေကြားပူးပေါင်းဆောင်ရွက်မှုလိုတယ်လို့ဖရူဆော့တော်နီကပြောပါတယ
် We win in everywhere step by step but it only take time.
ပစိမီးစင်နေရာတိုင်းမှာကျွန်တော်တို့နိုင်နေပါလေဒါပေမဲ့အချိန်တော့ယူရပါမယ်ကျွန်တော်တို့နိုင်ငံမှာကအုပ်စုတွေမတူညီမှုတွေအများအပြားရှိကြတော့ပူးပေါင်းဆောင်ရွက်မှုမျိုးလိုပါတယ်အခုလဲစစ်ကောင်စီကိုအနိုင်ယူဖို့ကျွန်တော်တို့ကြိုးစားနေပါလေကရင်တဲမှာတောင်မှအုပ်စုတွေအများအပြားရှိတာပါဒါပေမဲ့ဒါကပြဿနာမဟုတ်ပါဘူးကျွန်တော်တို့အချိန်ယူရမယ်ကျွန်တော်တို့ညီညွတ်ရပါမယ်
မြန်မာစစ်ကောင်စီဘက်ကတော့ဒီထိုင်းနဲ့နေဆက်ကုံတူရေးအချက်အခြာကြတဲ့မြောက်ဒီမျိုးကိုပြန်လည်သိမ်းယူနိုင်ဖို့အပြင်းထန်ကြိုးပမ်းနေကုန်ရပါတယ်။မြောက်ဒီကိုပြန်လည်သိမ်းယူဖို့တပ်ခုတွေဆီလွတ်နေတာကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံဘက်ကတော့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။ထိုင်းနေဆက်တလျှောက်လုံခြုံရေးတပ်တွေအထူးတင်းကျပ်ထားတယ်လို့ပဲဒီပြပခဟာမြန်မာပြည်ရင်းကိစ္စမလို့ဘယ်ဘက်ကမှမပါပဲကြားနေပဲဆိုပြီးတော့ထိုင်းဝန်ကြီးချုပ်ကပြောခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညစ်ဦးပါ